Welcome to the Voice of America in Burmese.
မင်္ဂလာညနေဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဧပြီလ29ရက်ဇာတာပရီနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00တိလိုင်းနမီတာ2425 3251တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟောပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ထက်နဲ့အောက်လွတ်တော်နေရာကဥရယူမတ်တွေကိုမြက်ကိုရဲ့ရှင်းချမှုနဲ့ပတ်သက်တဲ့အထူးထိုက်တန်လှည့်ဝတ်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြပါရတယ်။မက္ကဆီကိုကနေဒါနိုင်ငံနဲ့အမေရိကန်တို့ကြားနက်တာကုန်သွယ်ရေးသဘောတူညီချက်ကိုပြန်လည်အသေးရေးဆွဲနိုင်မယ်အလားအလာတွေရှိနေတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒီလိုထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့တူချင်ညာပြီးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရေးအခိုင်အမာအားပေးတိုက်တွန်းမှုလူအခွင့်ရေးအဖွဲ့တွေစုပေါင်းတောင်းဆိုကြပါတယ်
။ So this is an open letter that was sent by 23 organizations, international organizations including Fortify Rights encouraging
လူအခွင့်ရေးအဖွဲ့ဥဆောင်သူတူပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းစီးအခြေအနေ LeBron Town ဒေသကတင်းမာနေတဲ့ဒေသခံတွေရဲ့အခြေအနေတွေနဲ့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးဦးမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ခင်ဗျာ
။အမေရိကန်ထက်နဲ့အောက်လွတ်တော်နေရာကဥပဒေယူမှတ်တွေကိုမြောက်ကိုရီးယားရဲ့ချင်းချမှုနဲ့ပတ်သက်တဲ့အထူးထိုက်တန်လှည့်ဝတ်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြပါရတယ်။မနေ့ကရှင်းလင်းစီရင်ခံရမှာတက်ရောက်လာတဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့သမ္မတရဲ့အမျိုးသားလူမျိုးရေးအဖွဲ့ကိုသိရှိလို့ရမြမြန်းငွေရခဲ့တယ်လို့ရက်ဆက်ချမ်းချုပ်ပြီးကျူတင်ခံမရခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အစိုးရရဲ့ကြီးမားတဲ့ချင်းချမှုတရအဖြစ်အမေရိကန်အစိုးရတာဝန်ရှိသူတွေရင်းညွှန်းပြောဆိုထားတဲ့အန္တရာယ်ကိုရင်ဆိုင်ဖြေရှင်းနိုင်မယ်နည်းလမ်းမျိုးစုံကိုလည်းတည်ခွင့်ရခဲ့ကြတာပါ။ကာဝေးဝန်ကြီးချင်မတစ်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်အမျိုးသားထောင်လိုင်းညီကြဲမှုတန်ကော့စ်ပူတွဲစီဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ဦးဆောင်ပြီးရှင်းလင်းတင်ပြတဲ့တွေ့ဆုံပွဲကိုတော့ထက်တော်အမှတ်100စလုံးတက်ရောက်ခဲ့တာပါ။အင်ဂျီရိုဘေးကရုံးခန်းမှာတွေ့ဆုံခဲ့တဲ့ရှင်းလင်းပွဲကိုသမ္မတဒေါ်နယ်ထရန့်လည်းခေတ္တလာရောက်ခဲ့ပြီးအရေးကြီးတဲ့တွေ့ဆုံမှုအဖြစ်နဲ့မှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီမိုကရက်ပါတီကထက်တော်နိုင်ငံခြားရေးကော်မတီဝင် Chris Coons ကတော့လိုအပ်လို့စီရေးရရေးယူရမယ်ဆိုရင်လှုပ်ဆောင်ရမယ့်အစီအစဉ်တွေအတွက်အလေးနဲ့စဉ်းစားပြင်ဆင်ထားရဆိုတာတွေကိုရှင်းရှင်းလင်းလင်းသိခဲ့ရတယ်လို့တန်တမာရေးမဟာဗျူဟာရပြင်ဆင်မှုတွေကိုလည်းသိခွင့်ရခဲ့ကြောင်းတွေ့ဆုံမှုပြီးမှပဲဒရင်တော်တွေကိုပြောဆိုခဲ့တာပါ။အလားတူတင်ပြဖို့အမှတ်431ရောက်စလုံးကိုဖိတ်ကြားထားတဲ့အောက်လွတ်တော်ကိုမှတောင်းခဲ့မှာပဲနိုင်ငံခြားရေးဝန်ကြီးတီလာဆန်နဲ့အမျိုးသားထောင်လိုင်းညွှန်ကြားမှု Coach တို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့အစုလိုက်ပြုံလိုက်တည်စီနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့မြောက်ကိုရီးယားကကြိုးပမ်းနေတာတွေကိုဟန်တာနဲ့ရေးတန်တမာရေးရဆောင်ရနေတာတွေမအောင်မြင်ခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေကိုကာဝေးနိုင်အောင်အမေရိကန်ဘက်ကပြင်ဆင်ထားကြောင်းလည်းသတိပေးပြောဆိုခဲ့ကြပါတယ်
တောင်ကိုရီးယားရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်မှာအမေရိကန်ရဲ့ဒုံးခွင်းထုံးစနစ်ကိုအလောတကြီးချမှတ်လိုက်တဲ့အပေါ်တောင်ကိုရီးယားရွေးကောက်ပွဲမှာထိတ်ဆုံးကရှင်ပယ်နေသူတွေကဝေဖန်လိုက်ကြပါတယ်။ဒါဒုံးခွင်းထုံးစနစ်ပါအစိပ်ပိုင်းတချို့ကိုတောင်ကိုရီးယားရှိတောင်ရဲ့ဆောင်ဂျူခရိုင်ကလော်တီကုမ္ပဏီပိုင်းခောက်ကွင်းထဲကသတ်မှတ်ထားတဲ့နေရာစီကိုစီရင်တန်းထရက်ကအစီး20နဲ့ဗိုလ်တူနေမင်းတုံးကတည်ယူပို့ဆောင်ခဲ့ပါတယ်။ဒီလိုတည်ယူလာတဲ့နေရာမှာဒါဒုံးခွင်းထုံးစနစ်ရဲ့တော့ချက်စိပ်ပိုင်းတွေဖြစ်တဲ့အလွယ်တကူရွှေ့ပြောင်းနိုင်တဲ့ပြစ်စင်တွေအနည်းအောင်ကြီးနီးပညာ3ပြစ်မှတ်ကိုအတိအကျရှာပြီးတော့ဓာတ်ပြနိုင်တဲ့မစ်ဆိုင်းတွေနဲ့ဂန်သူရဲ့မစ်ဆိုင်းတွေကိုအထူးရှာနိုင်တဲ့အားကောင်းတဲ့ရေဒါစနစ်တို့ပါဝင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်မစ်ဆိုင်းချိန်ခတ်မှုအန္တရာယ်ပိုတိုးလာတာကြောင့်တပ်တုံးခွင်ထုတ်စနစ်ကိုစီစဉ်ထားတဲ့အထက်ဆော့ပြီးတော့ချမှတ်ရတာဖြစ်ကြောင်းကိုတောင်ကိုရီးယားကာကွယ်ရေးဌာနကစာတမ်းပေးနေတယ်လို့ပြောပါတယ်။ဒီတပ်တုံးခွင်ထုတ်စနစ်ကမကြခင်မှာစတင်လှည့်ပတ်ဖို့အစဉ်သင့်ဖြစ်မယ်လို့PACOM American Pacific Data ဆိုင်ရာရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကဗိုလ်ထုနေ့ကမြို့တော် Washington DC မှာကျင်းပတဲ့လွှတ်တော်ကြားနာပွဲမှာပြောသွားပါတယ်
မြောက်ကိုရီးယားရဲ့အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံရမှာသမ္မတဒေါ်နယ်ထရန့်အလေးထားပြောကြားခဲ့တဲ့အဓိကအချက်တစ်ချက်ကတော့ပိတ်ဆို့တံခတ်မှုတွေနဲ့တန်တမန်နီးလန်းတွေအသုံးပြုပြီးစစ်ဆင်ညီနေရေးဆွေးနွေးမှုတွေပြန်လည်လောက်အောင်ပြရားပေးဖို့ဖြစ်ပါတယ်။ဆွေးနွေးမှုတွေပြန်လည်နိုင်မဲ့အလားအလာတွေရေးရမရှိသေးပေမဲ့တရုတ်နိုင်ငံကဆွေးနွေးဖို့အားပေးနေတာကအရေးကြီးတယ်လို့လည်းအကဲခတ်တွေကမြင်နေကြတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်တရုတ်နိုင်ငံကဘယ်လောက်ထိပြရားပေးနိုင်မလဲဆိုတာကတော့မေးခွန်းဖြစ်ရှိနေသေးပါ။ တရုတ်နိုင်ငံကဒီနေ့ဆက်မတ်မှာပဲမြောက်ကိုရီးယားကိုကြောင်မီးသွေးတင်ပို့မှုဖျက်ဆီးခဲ့တယ်လို့ဗန်ဒါရေးစစ်ဆေးမှုတွေကိုလည်းတင်းကျပ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားမှာဓာတ်ဆီဆေးတွေတက်လာအောင်မှာတရုတ်နိုင်ငံရဲ့လက်ချက်မကင်ဘူးလို့တချို့ကယူဆနေပါတယ်။ဓာတ်ဆီဆေးတက်ရတဲ့အကြောင်းရင်းကိုတွေ့ရကြမသိရပေမဲ့ပြည်ပကဓာတ်ဆီတင်သွင်းမှုတွေကိုတမ်းမြင့်မှာစိုးရိမ်မှုတွေကြောင့်ဖြစ်နိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။တရုတ်နိုင်ငံအနေနဲ့ပိတ်ဆို့တံခါးမှုတွေချမှတ်ရမှာသူတနိုင်ငံနဲ့အနေနဲ့လုံးဝအလားအလာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တဲ့လုပ်ရက်တွေကိုမြောက်ကိုရီးယားကဆက်ပြီးလှုပ်လာတာနဲ့မျှဓာတ်ဆီပါဝင်ပြည်ပကစွန့်ရင်တင်သွင်းမှုတွေကိုပိတ်ဆို့တားမြစ်မှုတွေရှိလာနိုင်တယ်လို့လည်းအကဲခတ်တွေယူဆနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့6ပွင့်ဆိုင်ဆွေးနွေးပွဲတွေကတော့2009ခုနှစ်ကတည်းကရပ်ဆိုင်နေခဲ့တာဖြစ်ပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အနေနဲ့လည်းဆွေးနွေးပွဲတွေကိုပြန်ဆဖို့စိတ်ဝင်စားတဲ့လက္ခဏာမျိုးတော့မတွေ့ရပါဘူး။
မြန်မာပြည်အောင်စုဟာမက္ကဆီကိုကနေဒါနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်နေပြီးတော့တတ်တမ်း23နှစ်ရှိပြီဖြစ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်မွမ်းမံပြီးအသစ်ရွေးဆဲဖို့သဘောတူညီရမယ့်အလားအလာတွေရှိနေကြောင်းကိုသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။မိနစ်လုံးကပဲမက္ကဆီကိုသမ္မတအန်ရီကေ ပီညာ နီယက်တိုနဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့ဖုန်းဆက်စကားပြောရမှာသဘောတူညီစာချုပ်ကိုဖျက်ပြစ်မဲ့အစားပြန်လည်ညှိနှိုင်းရေးဆွဲဖို့ပြောဆိုခဲ့ကြပြီးတော့ဒါကိုစဉ်းစားပြီးလက်ခံခဲ့တဲ့အကြောင်းဒီကနေ့မှာပဲသမ္မတ Trump က Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသဘောတူညီချက်မရဘူးဆိုရင်တော့ NAFTA သဘောတူညီချက်ကိုဖျက်ရမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဖြစ်ဖို့ကြိုးပမ်းခဲ့တဲ့ကာလတလျှောက်သမ္မတ Trump က NAFTA သဘောတူညီချက်ပေါ်ဝေဖန်ပြောဆိုခဲ့ပြီးတော့အထူးသဖြင့်လုံအားကဈေးသက်သာတဲ့မက္ကဆီကိုနိုင်ငံကိုအမေရိကန်ကုမ္ပဏီတွေပြောင်းရွှေ့ကုန်တဲ့အတွက်အမေရိကန်မှာအလုပ်ကိုင်တွေလက်လွတ်ဆုံးရှုံးရတဲ့သဘောတူညီချက်အဖြစ်ပြောဆိုထားတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဟောင်ဘရက်အိုဘားမားလက်ထက်မှာစိတ်ဆက်ညီနိုင်ခဲ့ပေမဲ့လည်းကွန်ကရစ်လွှတ်တော်ကအတိမပြုရသေးတဲ့နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်ရေဝန်ကုန်သွယ်ရေးသဘောတူညီချက် TPP ကနေလည်းသမ္မတထရမ့်ကနှုတ်ထွက်ထားတာဖြစ်ပါတယ်။မက္ကဆီကိုအစိုးရကတော့ NAFTA သဘောတူညီချက်ကိုဆက်ထိန်းထားနိုင်ဖို့ဆွေးနွေးခဲ့ကြောင်းကြေညာတဲ့ထုတ်ပြန်ပြောဆိုခဲ့သလိုကနေဒါဝန်နိုင်ငံသားရေးဝန်ကြီးဌာနကလည်းဆွေးနွေးဖို့အသင့်ရှိကြောင်းပြောဆိုထားပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်မှာတော့ဖလိုက်ဒိုမီတာ24 kHz 1239ဖလိုက်ဒိုမီတာ25 kHz 1169ဖလိုက်ဒိုမီတာ32 kHz 9323ဆိုင်တိုမီတာ58 kHz 5885စနီတန်မျိုးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေကန်တမြန်မာပိုင်းစီစဉ်ရဲ့ခြားစားပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီးရီးယားနိုင်ငံဒမက်စကတ်မြို့တော်ကနိုင်ငံတကာလေဆိပ်နည်းလက်နက်သေးယူနေတာကိုအစ္စရေးကလေကြောင်းကနေဒီကနေ့တက်ခတ်မှုဖြစ်ပွားခဲ့ပြီးနောက်မှာပဲတင်းမာမှုတွေကြီးထွားမလာအောင်ရှောင်ရှားဖို့အစ္စရေးနဲ့ဂျန်နိုင်ငံတွေကိုရုရှားကတိုက်တွန်းလိုက်ပါတယ်။မတိမငြိမ်အခြေအနေတွေကြုံရတဲ့ဒေသမှာနောက်ထပ်တင်းမာမှုတွေကြီးထွားမလာအောင်သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ချက်ကိုရုရှားသမ္မတပြောခွင့်ရပုဂ္ဂိုလ်ဒမီထရီပက်စကော့ကမော်စကိုမြို့တော်မှာသတင်းနောက်တွေကိုပြောဆိုလိုက်တာပါ။စီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့လည်းတိုက်တွန်းခဲ့ပါတယ်။တက်ခတ်ခံရတဲ့လက်နက်တိုက်ကိုတော့လက်နက်နိုင်ငံကဟက်ဆူလာလက်နက်ကင်ဖွဲ့ကထိန်းချုပ်ထားတာပါ။စစ်ဖက်နဲ့အရက်ဖက်လေးရင်နဲ့ဣရန်နိုင်ငံကပို့ဆောင်ပေးခဲ့တဲ့လက်နက်တွေရှိရာနေရာကိုအစ္စရေးစစ်လေယာဉ်တွေကပြစ်မှတ်ထားတက်ခတ်ခဲ့တာလို့လည်းစီးရီးယားသဘုံအနေနဲ့ထောက်လိုင်းအသံကပြောပါတယ်။2011ခုနှစ်မလကစတင်ခဲ့တဲ့စီးရီးယားပြည်တွင်းစစ်ကာလတလျှောက်စီးရီးယားမှာတိုက်နေတဲ့ဟက်ဆူလာလက်နက်ကင်ဖွဲ့တွေအတွက်ဣရန်နိုင်ငံကနေလက်နက်တွေမတင်ပို့နိုင်အောင်လုံဆောင်သွားမှာဖြစ်တဲ့အကြောင်းအစ္စရေးကတော့ခက်ရှင်ရှင်ပြောဆိုထားတာပါ။နဲ့တင်သွင်းမှုတွေကိုဟန်တားဖို့အစ္စရေးကလေကြောင်းတိုက်ခတ်မှုအပါအဝင်အချိန်ပေါင်းများစွာကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းမချာခဏဆိုလိုအစ္စရေးစစ်တပ်ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုဖို့ကတော့ငြင်းဆန်လေးရှိပါတယ်။2006ခုနှစ်လေဗနွန်စစ်ပွဲမှာတော့အစ္စရေးနဲ့ဟက်ဇ်ဘူလာအဖွဲ့တွေကြားမှာတိုက်ခတ်မှုတွေရှိခဲ့ပူပါတယ်။
ပြည်ထောင်ငံ reunion ကျွန်းမှာအစ္စလာမ်အစိုးရတွေနဲ့ဆက်နွယ်မှုရှိတယ်လို့တနင်္လာရှိသူတို့ကဖန်ဆီးဖို့ကြိုးပမ်းစမှာရဲတပ်ဖွဲ့ဝင်2ဦးတနက်ပြစ်ခံခဲ့ရကြောင်းကိုအာဏာပိုင်တွေကပြောပါတယ်။တနင်္လာရှိသူနဲ့မိခင်ဖြစ်သူတို့ကတော့နောက်ပိုင်းမှာဖန်ဆီးနိုင်ခဲ့ပြီးတော့သူတို့2ဦးနေထိုင်ရာတိုက်ခန်းတွဲကိုရှာဖွေရမှာလက်နက်အများအပြားနဲ့မီးလောင်ပုတ်လုံးရမှာအသုံးပြုတဲ့ပစ္စည်းတွေကိုတွေ့ရှိခဲ့ရကြောင်းကိုပြည်ထောင်ဝန်ကြီးကပြောပါတယ်။အသက်အနည်းစိုးရိမ်စရာမရှိဘဲဒဏ်ရာအနည်းကျဉ်းလာရခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကတော့စေရင်ကိုပို့ဆောင်ကူတာပေးခဲ့ရပါတယ်။ အကျန်းဖတ်ဝါဒကိုဂုံတက်အောင်လှုပ်ဖို့ကြိုးပမ်းမှုနဲ့တန်တရားရှိသူကိုအလိုရှိနေတာဖြစ်ကြောင်းကိုပြည်ထောင်ဝန်ကြီးကကြေညာချက်မှာပြောဆိုခဲ့ပေမဲ့အသေးစိတ်ချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဖန်စီခရယာသူဟာအစ္စလာမ်အစိုးရတွင်နဲ့ဆက်နွယ်မှုရှိကြောင်းတန်တရားရှိတဲ့အတွက်အမှုကိုအကျန်းဖတ်ဝါဒတံပြန်တိုက်ဖျက်ရေးအရာရှိတွေကကင်တွယ်နေတာပါ။ပါရီမျိုးတော် Islamic Sunya Tana Tamariga, magazine died Kugo Daikaibi, Ludigo Bika Daikai Kere, Natasanga, Senora Ladonga, Sabiro, a jumper wadi, Dre, and Yene Patalo, Deathland Tarava. Now by Maro, a jumper Daikai Muri, Setai Sudalo, Jonga Adalo, Natasanga, Noem Baraga, Bari Muma, Ludia Donze, they songa Daikai Mubawi, Bidin Nangama, a jumper the Mari, Letane, Lunia Donze, they songa Bari.
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမယ့်ရှစ်တောင်အရှေ့နိုင်ငံများတွင်အာဆီယံစီအိုဝေးပွဲတွေမှာတောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးတာကအကျိုးရှိမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုဘယ်သူမှမလဲဖိအားပေးရမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ရေးပိုင်တဲ့အငင်းပွားမ ထားလိုက်ပြီးသတင်းကိုစီးရင်ပေးသွင်းထားတဲ့မီဒီယာတွေအနေနဲ့တတ်မှတ်ထားတဲ့အခမ်းအနားတွေကလွန်ကျွေးအဆောက်အအုံတွေနဲ့တွားရောက်ခွင့်ရမှာဖြစ်ပါတယ်အချုပ်ချာချဲ့ချကြတဲ့လမ်းဆောင်လမ်းကွာတွေမှာလည်းဝတ်စုံပြည့်တဲ့လုံလင်းရဲတွေကိုတွေ့မြင်နေရတယ်လို့လင်းပြည့်ဆက်တဲ့တွေတန်ချက်ကကားတွေကိုလည်းတွေ့ရပါတယ်တောင်တိုးပင်လယ်မြေမှာပိုင်ဆိုင်မှုတွေအငင်းပွားရကဒီမမှုတွေပေါ်ပေါက်နေတဲ့ကိစ္စအပြင်မြောက်ကိုရီးယားရဲ့ကုန်သွယ်စရတဲ့ကိစ္စတွေကိုလည်းအာဆီယံညီလာခံမှာဆွေးနွေးမယ်လို့မျှော်လင့်ရပါတယ်အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကတော့မနက်ဖြန်စတင်ချိန်ပတ်မှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်ပါဝင်အသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကိုတော့စနေနေ့မှာချိန်ပတ်မှာဖြစ်ပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းကက်ရှမီးယားဒေသကအွန်လိုင်းလူမှုကွန်ရက်တွေမှာအကန့်အသတ်တွေထားလိုက်ခြင်းအပြင်ပိုတိုးလာနေတဲ့လမ်းမတွေပေါ်ကဆန္ဒပြမှုတွေနဲ့ကက်ရှမီးယားဒေသကအကြမ်းဖက်မှုတွေလျော့သွားနိုင်ဖို့အိန္ဒိယတာဝန်ရှိသူတွေကမျှော်လင့်ကြပါတယ်။ဒါပေမဲ့ဒီဟိမဝန္တာဒေသဖိထားခံရတဲ့အကြောင်းအရင်းမြစ်ကိုတော့သိရမှုသိရှိမှာမဟုတ်ဘူးလို့လေးလာဆောင်ကြည့်သူတွေကပြောပါတယ်။ Facebook, WhatsApp နဲ့ Twitter အပါအဝင်အွန်လိုင်းလူမှုကွန်ရက်စာမျက်နှာ22ခုကိုတာဝန်ရှိသူတွေကတလားပိတ်လိုက်တာလည်းဖြစ်ပါတယ်။အမျိုးသားအကျိုးစီးပွားကိုထိခိုက်စေမဲ့လုပ်ရက်တွေနဲ့အသုံးပြုခံရရင်ဒီစာမျက်နှာတွေကိုပိတ်ပင်ဖို့အင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုတာဝန်ရှိသူတွေကအမိန့်ပေးထားတာပါ။ Cashman Data မှာအရင်ဆုံးကတည်းကလည်းအင်တာနက်ပိတ်ခံရမှုတွေရှိခဲ့ပါတယ
်။ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့အီတန်စင်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့ဆက်သွယ်မိမြန်ရဲ့တပုတ်နဲ့စတင်နေပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရေးအခိုင်အမာအားပေးတိုက်တွန်းဖို့အတွက်လူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအတိုင်းအဝန်းကိုဒီကနေ့တောင်းဆိုလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်နိုင်ငံတကာဖိအားတွေပိုရင်ဆိုင်ရလာပွဲရှိတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောနေတာပါ45 rights လူ့အခွင့်အရေးစောင့်ကြည့်အဖွဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အပါအဝင်နိုင်ငံတကာအဖွဲ့အစည်းပေါင်း23ဘွဲကအိတ်ဖွင့်ပေးစာနဲ့တောင်းဆိုလိုက်တာဖြစ်ပါတယ်အကြောင်းဆုံးကတော့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ
်ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေရဲရဲနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမကြာခင်ကချမှတ်ထားတဲ့အချက်အလက်လေးလာရှာဖွေရေးအဖွဲ့စီလူရေးဆိုင်ရာဆုံးဖြတ်ချက်အပေါ်မှာမြန်မာအစိုးရဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်လာအောင်အခိုင်အမာအားပေးတိုက်တွန်းဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုလိုက်တာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ AI လူ့အခွင့်အရေးလေးလာဆောင်ကြည့်အဖွဲ့ HRW 45 Rights Burma Campaign UK စတဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့23ဘွဲ့ပူးပေါင်းပြီးတော့ဒီကနေ့နေဆွဲနဲ့အိတ်ဖွင့်ပေးစာပေးပို့ပြီးတောင်းဆိုခဲ့တာဖြစ်တယ်လို့45 Rights လူ့အခွင့်အရေးအဖွဲ့ကအမှုဆောင်အရာရှိချုပ်Matthew Smith ကဗီဒီယိုကိုပြောပါတယ
် This is an open letter that was sent by 23 international organizations including 45 rights encouraging
45 rice အဖွဲ့ပါဝင်နိုင်ငံကအဖွဲ့သည်23ဘွဲကပေးပို့တဲ့အိတ်ဖွင့်ပေးစာရဲမှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုအပြေအဝပူးပေါင်းဆောင်ရွက်လာအောင်နိုင်ငံကအတိုင်းအဝိုင်းအနေနဲ့လှုံ့ဆော်ကြဖို့တိုက်တွန်းထားပါတယ်ဒီအချက်အလက်ရှာဖွေရေးအဖွဲ့ဆီလွတ်ဖို့ကိစ္စဟာမြန်မာအာဏာပိုင်တွေအတွက်သာမကဘဲမြန်မာတိုင်းနိုင်ငံလုံးရဲ့အကျိုးစီးပွားအနေနဲ့သက်ဆိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကစိုးရိမ်ရာကောင်းတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအနီးကပ်ဆောင်တည်သွားမှာကြောင်းဖြစ်ပါတယ်။ဒါကစိုးရအတွက်လည်းတရားဥပဒေစိုးမိုးရေးရရှိအောင်လှုံ့ဆော်နေတယ်ဆိုတာနဲ့တိုင်းဒေသတွေမှာရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်တားဆီးပေးနေတယ်ဆိုတာကိုပြသဖို့အတွက်အခွင့်အရေးဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု UK ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC စနိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုလိမ့်မှုပြီးတော့ဒီစာကိုပေးပို့ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့34ကြိမ်မြောက်အစည်းအဝေးအတွက်မှာမြန်မာနိုင်ငံကလူ့ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့အချက်အလက်ဆုံးလေ့လာဆုံးဆန်းစစ်ဆေးအဖွဲ့တစ်ဖွဲ့ဆေးလွတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့ဒီလိုကုလသမဂ္ဂအချက်အလက်လေ့လာရှာဖွေအဖွဲ့လွတ်မယ်ဆိုတဲ့ဆုံးဖြတ်ချက်အပေါ်မှာသဘောမတူဘူးလို့ပြောခဲ့ပါတယ်။မြန်မာဆိုရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေအဖွဲ့ကိုပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့နိုင်ငံတကာရဲ့ PR တွေတိုးလာပြီးတော့အခြေအနေတွေပိုရှုပ်ထွေးလာနိုင်တယ်လို့ Matthew Smith ကပြောပါတယ
်။ I think that it would be unwise for the authorities not to cooperate with this fact finding mission. If they fail to cooperate, it's going to
be မြန်မာဆိုရအနေနဲ့လည်းကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုရင်အမျှော်မြင်မရှိရကြတာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။သူတို့ဘက်ကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်ရခိုင်မှာဖြစ်နေတာတွေနဲ့ပတ်သက်ပြီးနိုင်ငံကမှပို့ပြီးတော့တတိထားစောင့်ကြည့်တာတွေပိုဆိုးလာနိုင်ပါတယ်။အာဏာပိုင်တွေဘက်ကတက်တက်ကြွကြွအတာဝန်ခံမှုရှိရှိနဲ့လှုံ့ဆော်နေတယ်ဆိုတာအစားလက်တွေ့ဖြစ်တာတွေကိုဖုံးကွယ်ဖို့စ조사နေတယ်ဆိုပြီးမြင်လာကြပါပါ။တကယ်လို့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်တော့ PR တွေတိုးလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်။အဲ့လိုဆိုရင်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးသွားမှာဖြစ်ပါတယ်။ဒီအခြေအနေမှာအာဏာပိုင်တွေအတွက်ကောင်းတာကတော့အပြေအဝပူးပေါင်းဆောင်ရွက်တာပဲဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။
ဒါပြင်ရခိုင်ပြည်နယ်နဲ့တခြားနေရာတွေကဗေးဒဏ်တင်လူလူတွက်ပါထိန်းချုပ်မှုမပါရေရှည်ခိုင်မာတဲ့လူသားချင်းစာနာမှုအကူအညီပေးနိုင်ရေးခွင့်ပြုခြင်းအပြင်အပြည်သဘောဆောင်တဲ့သတင်းစကားပေးနိုင်မှာဖြစ်သလိုစုံစမ်းစစ်ဆေးနေတဲ့ကြမ်းဖက်တိုက်ခိုက်မှုတွေရဲ့တက်ရောက်မှုတွေရောပါတက်တာစီမှာဖြစ်တာကြောင့်ဒီကိစ္စကိုမြန်မာအစိုးရကခွင့်ပြုဖို့နဲ့နိုင်ငံတကာအတိုင်းအဝန်ကစက်ပြီးတိုက်တွန်းသွားဖို့ကိုလည်းလူအခွင့်အရေးအဖွဲ့တွေကတွန်းအားပေးပြောဆိုထားပါတယ်ခင်ဗျာ
ကိုရန်နိုင်မင်းမြန်တင်ပြခဲ့တာပါအခုနားဆင်ရမှာကရှမ်းပြည်နယ်ဘက်ကစီးရီအခြေအနေတွေပါရှမ်းပြည်မြောက်ပိုင်းဒေသမှာတကြံကာလတိုက်ပွဲဖြစ်ပွားတာတွေငြိမ်သက်နေပြီးအစိုးရတပ်ဖက်ကဒီရဲဘက်နေအတွင်းစစ်ကားအစီးတရာလောက်မူဆယ်ဘက်ကိုရောက်သွားတဲ့ပုံမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတတိနဲ့စောင့်ကြည့်နေပါတယ်ဒါဟာအစိုးရတပ်တွေတပ်အပြောင်းလဲလုပ်တာလို့လည်းသုံးသပ်သူတွေရှိပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနောက်ဆုံးအခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောပြောပြမှာပါ
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်နှစ်ဆန်းပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတကြံကျပိုင်းတွေအတွင်းမှာတော့တိတိတတ်တာတိတ်ဆိတ်နေခဲ့ပါတယ်ဒီရက်တွေအတွင်းမှာတော့မြမတက်မတော်ဘက်ကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ TNLA ခေါ်တအန်းပလောင်မျိုးသားလွမြောက်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်တိုက်ပွဲဖြစ်ပွားမှုကတော့ဒီတကြံပြီးနောက်ပိုင်းတွေကတကြံအားကနေဒီချင်းဒီနေ့ဖြစ်တော့မရှိဘူးအာဒီကုစားတော့များတယ်သူစီကတော့ဒီကတဲ့၃ရက်၄ရက်လောက်ကညီမတမကစီကာစီကာလောက်ဒီမြေကြက်ကိုရလာစီကရာတော့ရှိတယ်တမတ်ချစ်ရှိလို့တော့ပြရတာပေါ့နော်ဒီလိုဒီမြေကြက်ရပြီမှတို့ဒီမုံကူဖောင်းစာအဲ့ဒါတဝဲလောက်ရှိတယ်နမ်ခမ်းဘက်ကစီနာလက်တော့တဝဲလောက်ရှိတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအခြေစိုက်လှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO တပ်မဟာ၄ကတမူးတူကတော့မြမတပ်မတော်ရဲ့လှုပ်ရှားမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။သူတို့ဟာတပ်အပြောင်းလဲတပ်ပြန်ချင်းကြတယ်။အခုမုံကိုဒေသမုံကိုမုံပေါ်ဒေသရဲ့ဒီကကနန်းခမ်းနဝင်းကြီးဒေသအခုခိုင်ဒီကကမန်တုံမုံကြီးဒေသအခုတချို့ကလေဒီကမှပြန်ဆင်းနေကြတယ
်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသအတွင်းမှာတော့ဒီအချိန်ဟာလက်ဖက်ခူးတဲ့ယာတိဖြစ်တာကြောင့် TNLA ဘက်ကတိုက်ပွဲမဖြစ်အောင်ရှောင်ရှားနေကြောင်းလဲဘုံမှုတအိုက်ကျော်ကဆိုပါတယ
်ဒီလိုဘက်ကအခုချိန်မှာဒီလိုတောင်တူကလက်ဖက်လို့တောင်တူကဒီလိုဒီကမှအခုကတော့ ရှိပြီလက်ဖက်ခေါ်တာပေါ့အဲဒီကတော့တနည်းလုံးမှဒီရာဒီကအကူရတာပေါ့နော်အဲကြောင့်ကျွန်တော်တက်ပေါ်မှပြအောင်လို့အတန်းဆုံးရှောင်
းပြီးခဲ့တဲ့ February လကုန်ပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဘက်မှာလည်းအခြေအနေဟာပြန်လဲတည်ငြိမ်လာနေပြီးလောက်ကင်မျိုးကတိတ်ဆောင်သွားသူအတော်များများလည်းပြန်လာနေပြီဖြစ်ပါတယ်လောက်ကင်မျိုးရဲ့အခြေအနေကိုတော့လောက်ကင်မျိုးကန်တယောက်ကအခုလိုပြောပါတယ
်လူတွေတော့လူတော့ကျွန်တော်ဝင်လာပြီနော်အလုံးနဲ့ပြန်ရောက်တယ်ထင်တယ်ဗျာဟုတ်တော်တော်များတော့ပြန်ရောက်နေတယ်အလင်းလေးတော့မဖြစ်သေးဘူးညာဟုတ်ကားတွေတော့ပြန်ပွင့်မှာပုံမှန်တိုင်းသွားနေပါသေးညာဟုတ
်ပြစ်ခတ်တံတွေကိုတော့တခါတရံမှာအနေချင်းကြားနေရဆဲဖြစ်ကြောင်းလည်းပြောပါတယ်ရှက်ပြည်နယ်မြောက်ပိုင်းမူဆဲလားရှုပ်ပြည်တော်စုလမ်းမကြီးဟာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးအတွက်အဓိကလမ်းမဖြစ်တယ်လို့ကိုကန့်ဒေတာဘက်ကချင်းရွှေဟော်ဟာလည်းအရေးပါတဲ့နယ်စပ်ကုံတွယ်ရေးမြို့ဖြစ်ပါတယ်2016ခုနှစ်နိုဝင်ဘာလကမူဆယ်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အက်ဒီဘန်နာနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်320လောက်ထိကျဆင်းခဲ့ရတယ်လို့2018ခုနှစ်ဖေဖော်ဝါရီလအတွင်းကဖြစ်ပွားတဲ့လောက်ကင်ဒေသတိုက်ပွဲကြောင့်လည်းချင်းရွှေဟော်မှာတရက်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ3,000,000,000လောက်ကနေ5,000,000အထိကျဆင်းခဲ့ရပါတယ
်သောတာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံငင်းငယ်ရင်ညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သားဖြစ်နေတဲ့ငင်းငယ်ရင်လုပ်ငန်းစဉ်တစ်ခုလုံးအတွက်27ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာရှိနေပါသလဲ။ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ငင်းငယ်ရင်လုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ညတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။တိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။လာမယ့်စနေည VOA တိုက်ရိုက်လေလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။အခုတော့လေဘရောင်းတောင်စီးနီစီမံကိန်းအခြေအနေကိုကြည့်ရအောင်ပါ။စကိုင်းတိုင်းစလင်းကြီးမြို့နယ်မှာမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာရန်စီကုမ္ပဏီတို့ပူးပေါင်းပြီးကျင်းနီတူးဖော်ရေးလုပ်နေတဲ့ဇပယ်တောင်ကျေးစင်တောင်ကျင်းနီစီမံကိန်းကနေတင်းစီထားတဲ့မြေယာကိစ္စညင်နာကြီးနဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေထိန်းသိမ်းပေးရေးစတဲ့အချက်၄ချက်ကိုတောင်းဆိုပြီးစကိုင်းတိုင်းအစိုးရအဖွဲ့ရုံးရှိမှဒေသခံတွေတောင်းဆိုဆန္ဒပြနေပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
။လက်မတော်တောင်ဒေသတဲ့စော်ပြီးကျင်းနီစီမံကိန်းစတင်လည်ပတ်နေတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာလက်မတော်ဒေသအတွက်နမူနာတွေဖြစ်စေခဲ့တာပါ။2012ခုနှစ်လောက်ကစပြီးလက်ဗရောင်းရေးဆန္ဒပြမှုတွေဖြစ်လာပြီးတဲ့နောက်မှာတော့တောင်ကရုံးနေနဲ့ရေးပြက်လက်မှုတွေသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်လာရတဲ့ဇပယ်တောင်ကျေးစင်တောင်စီမံကိန်းဟာသဘာဝပတ်ဝန်းကျင်ဆုံးရှုံးမှုရဲ့ပြည့်ရုပ်ဖြစ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။အဲ့ဒီဒေတာမှာတော့အစစ်စစ်ရုံတွေရဲ့အနက်အသက်တွေကြောင့်ဒေတာခံတွေရဲ့ဆန္ဒပြမှုတွေဟာအချိန်ချင်းဖြစ်လာခဲ့တာပါ။ဧပြီလ26ရက်နေ့တော့တိုင်းအစိုးရရုံးကိုတွားရောက်ပြီးသူတို့ရဲ့မြေယာနစ်နာကြီးကိစ္စတွေအပါအဝင်အချက်၄ချက်ကိုတွားရောက်တောင်းဆိုခဲ့ကြောင်းကံကုန်းရွာကဥကင်အောင်စိုးကအခုလိုပြောပါတယ်
။အဲဒီစင်တော်ကလည်းကျွန်တော်တိုင်းအစိုးရရုံးရှိကိုဒီမြေယာနဲ့ပတ်သက်ပြီးတော့မြေယာရောကြီးအပါအဝင်အချက်၄ချက်ဖြည့်ရှင်းပေးဖို့ဆိုပြီးတော့ကျွန်တော်တိုင်းအစိုးရရုံးရှိကိုတွားပြီးတော့တောင်းဆိုတာဗျ။အချက်၄ချက်ကပထမတစ်ချက်ကမြေယာရောကြီးဒုတိယကဒေသခံနေသားလို့တမားတွေပါမစ်ချပေးရေးဟုတ်တယ်မြေရက်ဝင်နဲ့ချပေးဖို့ဗျာဆောက်ကိုတာနေသားဆိုတာကအဲတနေ့မှာ၃လုံးရှိရတယ်၄လုံးဝင်နေလောက်ပဲရှိတယ်ဗျာအဲ့ဒါကဆင်းနေရရမယ်မဆင်းနေရဆိုရင်တော့မရဘူးဗျာသူကနေသားလာပေးပုံစံမျိုးနဲ့ခန့်ထားတာအဲ့ဒါကိုမှကျွန်တော်တို့ကဒီပါမစ်ဆိုတာသူတို့အမြဲတမ်းဝင်နဲ့ဖြစ်ခန့်ထားပေးဖို့ဗျာအဲ့ဒါကိုတောင်းဆိုတာတတိယသဘောပတ်ဝန်းကျင်ဖြည့်ဆည်းမှုကိုပြန်လည်ကူစားရေးပါတယ်ကဟိုသဘောပတ်ဝန်းကျင်ထိန်းသိမ်းမှုဆိုတဲ့ဥစ္စာကသူတို့ဒီမှာအစ်စ်ပြန်တာကသူတို့ဒီဖြန်းတဲ့နေစနစ်ကိုမသုံးမဲနဲ့ကျွန်တော်တို့အသက်ချတဲ့နေစနစ်ကိုသုံးပြဖို့ဆိုတော့ကျွန်တော်အရင်ဦးသိနေဆိုတာလက်ထက်ကတည်းကကျွန်တော်ဓာရီကိုပြောနေရရှိတယ်ဗျာအဲဒေတာဖွံ့ဖြိုးရေးငွေ100,000,000ရရှိပြီပေါ့ တော်တော်တို့ဒီကျေးရော်တွေနဲ့ပတ်သက်ကျေးနေစီမံနေကျွန်တော်တောက်တုံးရေပစ္စည်းညာဗျအဲ့ပစ္စည်းညာလက်ရှိဒီဒေသကအခုချိန်ဒီရေကောင်းရေသာမတောက်အောင်ဗျအဲ့ဒါမျိုးတွေတော့နောက်တော့တစ်ခါပြီးခဲ့တဲ့2015တုန်းကလည်းဒီကျေးနေစီနိုင်ငံရေစိုးလုံးလုံးမို့ဒီငါးရီပေတဲ့ကိစ္စမျိုးတွေရှိတယ်ဗျအဲ့ဒါမျိုးတွေကိုတို့အနေနဲ့မဖြစ်အောင်ဒါတို့ training ကောက်ဖွဲ့ဖို့ရှိတိကဥစ္စာတွေလည်းပြန်လည်ပူစားပေးဖို့အဲ့ဒါမျိုးကိုကျွန်တော်တို့ပြောတာဗ
ျဒီတခါကနေဆန္ဒပြမှုတွေရှိနေတဲ့အတွက်တိုင်းအစိုးရအဖွဲ့ကလေဆယ်ဝင်ကြီးဦးကန်စာမုံစီပင်ဝင်ကြီးဦးမြင့်ကြီးတို့ရောက်ရှိလာပြီးဒေသခံတွေတောင်းဆိုထားတဲ့နေရာရော်ကြီးအပါအဝင်အချက်၄ချက်ကိုပြည်တော်စုအစိုးရအဖွဲ့နဲ့ချိတ်ဆက်ပြီးအ мян ဆုံးဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဆိုပါရယ်
။ဟုတ်ကျွန်တော်တို့တောင်းဆိုခြင်းနဲ့ပတ်သက်ပြီးကျွန်တော်တို့အတိုင်းအစိုးရအရင်ရှိကိုသွားတာပေါ့ဗျာ။ဒီဝင်ကြီးလည်းဦးထွက်လာပြီးတော့ကျွန်တော်တို့ဒီဒေသခံတွေနဲ့ဒီကျွန်တော်တို့တောင်းဆိုခြင်း၄ချက်ပေါ်မှာသူကပြည်တော်စုအစိုးရနဲ့ချိတ်ဆက်ပြီးတော့ဒါကိုအ мян ဆုံးပြည်လဲအောင်ဖြည့်ရှင်းပေးမယ်ဆိုပြီးတော့ကျွန်တော်တို့ဒီလူတွေကိုသူကပြောပြတယ်
တိုင်းအစိုးရအဖွဲ့ရဲ့ဖြည့်ရှင်းပေးမှုကိုလောက်ဝက်ကြတဲ့အထိစောင့်သွားမှာဖြစ်တဲ့အကြောင်းကိုလည်းဒေသခံတွေဘက်ကပြောပါတယ်မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုးကြိုးစာလက်ကျူးရေးအစစ်ဆက်ရုံဟာအနက်ပြင်းထန်တဲ့လေလွတ်ညင်ညမ်းမှုတွေဖြစ်စေပြီးဆက်ရုံနီးမှာရှိတဲ့နေထိုင်တဲ့ဒေသခံရွာသားတွေကိုအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂါတွေအရေပြားနဲ့မျက်လုံးယောဂါတွေဖြစ်ပွားစေတာတွေ့ရတယ်ဆိုပြီးပြီးခဲ့တဲ့နှစ်က Amnesty International အဖွဲ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ဒေသခံတွေကလည်းဒီလိုအနှံ့အပြားတွေကြောင့်မကြကနာဆိုသလိုဆန္ဒပြပြီးဆက်ယုံလဲပတ်မှုတွေကိုရပ်နှားဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့ပါတယ်ရှင
်ထိုင်းချီဆိုင် view တွင်တော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာသတင်းလွှာတွေတင်ဆက်ပြီးအခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်အမေရိကန်အစိုးရကအထူးကန့်သတ်ထားတဲ့အကြောင်းအရာတွေကိုမနေ့ဗုဒ္ဓနေ့မှာအထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေကိုရှင်းပြခဲ့ပါတယ်။လွှတ်တော်ဆိုင်ရာ VOA သတင်းတောက်များရဲ့အကြီးအကဲ Steve Harman ရဲ့သတင်းလွှာကိုတော့မတ်တင်ကြီးထက်ကတင်ပြပါမယ်
။အမေရိကန်အထက်လွှတ်တော်အမတ်တွေမနေ့ဗုဒ္ဓနေ့နေ့ခင်းပိုင်းမှာအစိုးရအိမ်ဖြူတော်နဲ့ကက်ရံမှာရှိတဲ့ Executive Office အဆောက်အုံကိုဘတ်စကားပြင်နဲ့ရောက်ရှိခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရှင်းပြနိုင်မဲ့နီလန်ပေါင်းစုံကိုလွှတ်တော်အမတ်တွေကိုအစိုးရကရှင်းလင်းတင်ပြတာဖြစ်ပြီးတိတ်ပြီးအရေးကြီးတယ်လို့အင်ပီရိုအကြီးတန်းတာဝန်ရှိသူတို့ကသတ်မှတ်ပြောဆိုထားတာပါအလေးအနက်စင်ကြင်စရာရှင်းလင်းပွဲဖြစ်တယ်လို့လွှတ်တော်အမတ်ခရစ်ကွန်းစ်ကပြောပါတယ်ဒါပေမဲ့လွှတ်တော်အမတ်တွေကိုရှင်းလင်းတဲ့အထက်မှာစီရင်နီလန်းတွေမပါဘူးလို့သူကပြောပါတယ
် I think it is constructive for us to be having bipartisan conversations as
ပါတီကြီးနှစ်လုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်တာကြောင့်အပြုသဘောဆောင်တယ်လို့ထင်ပါတယ်အထက်လွှတ်တော်တစ်ခုလုံးနဲ့အစိုးရအဖွဲ့ခေါင်းဆောင်တွေမျိုးသားလုံးကြုံရေးနဲ့တန်တမာအဖွဲ့တို့ပါဝင်ကြပါတယ
်မြောက်ကိုရီးယားအစိုးရဘက်ကရောအမေရိကန်အစိုးရဘက်ကပါပြင်းပြင်းထန်ထန်ပြောဆိုထားတာတွေအမေရိကန်ရေတပ်တိုက်ခိုက်ရေးအဖွဲ့တစ်ခုရဲ့လှုပ်ရှားမှုနဲ့မြောက်ကိုရီးယားကမကြခင်ကစစ်ရေးပြချီတက်ပွဲကျင်းပခဲ့တာတွေကြောင့်စစ်ဖြစ်လာလိမ့်မလားဆိုတဲ့စိုးရိမ်ချက်တွေဒီသတင်းပတ်တွေအတွင်ထွက်ပေါ်လာတာပါဒါတွေကစိုးရိမ်မှုလွန်ကဲတာသာဖြစ်တယ်လို့ East West Center ကအကြီးတန်းပညာရှင် Danny Ryan က Skype ကနေတဆင့် VOA ကိုပြောပါတယ်ပြည်ပခအသွင်ဆောင်တဲ့အခြေအနေမျိုးကຫນွေອູ້ຢາທີ່ຍောက်ລະດ້ານຕື່ມຍິນດີຈະຜິດແດ່ຫຼຸແລະຕູກະບອກວ່າໄ
ດ້ It begins with the fact that the United States and South Korea every year at this time
ຄືສິ່ງທີ່ທີ່ຊິຍောက်ລະອເມຣິກັນແລະຕາງກູຣີຍາລົກວ່າຊີ້ລິຈິມຫມູ່ອຈີຈິເລົ່າກະນີ້ອຽງຄັນມີສັດຜິດລະລະວ່າຍາກູຣີຍາເພັກກະດາວອຈີຈິຊິ່ງຊောက်ຫມູ່ລຸມຽນຖ້າປີ້ດີລຸເລົ່າກະວ່າໄຕມົ້ມມາແດ່ດາຈອງແລປິ້ນຖັນໄປຍັນຫຼຸແລະຈິນຍາຈິດທີ່ມາຈາຄະນະທົ່ວຜິດລະລະວ່າ
ກູຣີຍາຈ້ວງສວຍດິມມາຫມູ່ກໍຊັອດຊາບໍ່ອະກ້ອງຊົງນີ້ລະງາໂຣအားကိုးလို့ရမယ့်တိုက်ခိုက်ရေးတပ်အင်အားပြသထားရမှာဖြစ်တယ်လို့အမေရိကန်စစ်တပ်ပစိဖိတ်ဒေသကုကဲရေးဌာနရဲ့တပ်မှူးရေတပ်ဗိုလ်ချုပ်ကြီး Harry Harris ကဗုဒ္ဓဟူးနေ့အစောပိုင်းမှာလွှတ်တော်မှာပြောဆိုပါတယ
် With every test Kim Jong Un moves closer to his stated goal
မြန်မာပြည်တော်စုတွင်ကမျိုးတွေကိုနျူကလ িয়ার နဲ့လက်အုပ်မှုယူတိုက်ခိုက်နိုင်ဖို့ဆိုတဲ့ Kim Jong Un ရဲ့ရည်မှန်းချက်ကစမ်းသပ်မှုတွေနဲ့အတူတဖြည်းဖြည်းနီးကပ်လာနေပါပြီနောက်လူမြင်ကွင်းမှာမအောင်မမြင်ဖြစ်မှာလဲသူကမချောက်ပါဘူးကျွန်တော်ရဲ့ထိတ်တန့်ဦးစားပေးကတော့အမိမီကိုကာကွယ်ရေးပါဒါကြောင့်ကင်ဂျုံအိုးရဲ့နျူကလ িয়ার ထိန်းချုပ်မှုတွေကအမှန်ကန်ဆိုတာကိုကျွန်တော်အနေနဲ့တာဝန်ယူပါတယ်သူရဲ့ရည်မှန်းချက်တွေကိုကျွန်တော်အတိအကျသိပါတယ
်အမေရိကန်လေယာဉ်တင်သင်္ဘော USS ကားပင်စင်ဦးဆောင်တဲ့ရေတပ်တိုက်ခိုက်ရေးတပ်ဖွဲ့ကိုရီးယားကျွန်းဆွယ်ရဲ့အရှိဘက်ကံယူထံကိုချင်းကပ်လာချိန်မှာပဲအမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန် DC မှာရှင်းလင်းပွဲတွေထွက်ပေါ်လာတာပါအမေရိကန်ရေတပ်ရဲ့ပဲတင်းတုံးကြီးတွေတက်ဆင်ထားတဲ့နျူကလ িয়ার ရေငုပ်သင်္ဘော USS Michigan ဟာလည်းမြောက်ကိုရီးယားကိုအင်အားထပ်တိုးပြသတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဘူဆန်စစ်ကမ်းကိုဝင်ရောက်သွားပြီးဖြစ်ပါတယ်ရှင်
အမေရိကန်မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့စတီးဗ်ဟာမန်ရဲ့သတင်းစာကိုမှတ်တင်ကြီးတိုက်ပြောပြခဲ့တာပါ VOA ကနေထုတ်လင်းနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းနေတယ်ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932ညလိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ငံဝအတွင်းမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အမျိုးသားရေးအစဉ်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်တာမတံပိုးရှိပါတယ်ပေါ့အဓိကတော့ကျွန်တော်ဒီဆွေးနွေးပွဲကနေငင်းချမ်းရေးရရှိဖို့အရေးကြီးပါတယ်ငင်းချမ်းမှတာကျွန်တော်နိုင်ငံတော်ရေးတိုးတက်ဖို့ပြုမှာဖြစ်ပါတယ်
မကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအသေးအင်ဆိုင်များလာခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအသေးယောဂအဖြစ်များနေတာမို့အသေးယောဂမဖြစ်ခင်အစာပြိုးအခြေအနေဖြစ်တဲ့အသေးအင်ဆိုင်တွေတွေးတဲ့များလာချိန်မှာကြိုတင်ကာကွယ်မှုတွေလုပ်တင်တယ်လို့ပညာရှင်တွေကထောက်ပြနေတာပါဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီအသေးယောဂါတွေဖြစ်တာများတဲ့အတွက်ပေါ့ဒီအသေးယောဂါရဲ့အစာပိုင်းမှာပေါ့နော်ကာကွယ်နိုင်တဲ့ထိနိုင်တဲ့အနေအထားရှိတဲ့ဒီအသေးအင်ဆိုင်များတာနဲ့ပတ်သက်ပြီးတော့ဆရာကြီးဒီနေ့ဆွေးနွေးရမှာဖြစ်တဲ့အတွက်ဒီအသေးအင်ဆိုင်နဲ့ဒီအသေးယောဂါပတ်သက်နေပုံလေးနည်းနည်းရှင်းပြပေးပါလားဆရာ
အသေးအင်ဆိုင်ဆိုတာကအသေးဆဲလ်ရဲ့အထက်မှာပဲမြင်ရမယ့်စိတ်ကြီးတွေပေါ့သူတို့ကသွေးထဲကိုမြန်မာသက်သာရောက်လာစရာမရှိဘူးပေါ့အဲ့တော့အသေးစိတ်ကြီးကျက်စီးလို့သာသူတို့ကအသေးစိတ်ကြီးကနေပေါ်ထွက်လာပြီးတော့ဒီတွေ့ထဲမှာများနေတာအဲ့ဒါကမှဆက်ပြီးတော့မှသေယောဂါကြီးဆက်ဖြစ်သွားတဲ့အလားအလာရှိတာပေါ့သို့သောစီစီအသေးအင်ဆိုင်များတာကိုသိတယ်ဆိုလို့ရှိရင်တော့ပြင်ပြလိုက်တယ်ဆိုရင်အသေးယောဂါဖြစ်ဖို့အခွင့်အလမ်းတော့မြဲသားပါလေ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအသေးအင်ဆိုင်တွေကဘာကြောင့်များပြီးတော့ဘလို့လူတွေမှာအခုလိုများဖို့အတွက်အန္တရာယ်ရှိလဲဆရာကြီ
းဘာကြောင့်အသေးအင်ဆိုင်များလဲဆိုတော့အသေးကိုထိခိုက်ကျက်စီးစေတဲ့အရာတွေရှိတယ်အဲ့ဒါတွေကတော့ဓာတုပစ္စည်းတွေတို့နောက်ဒီရက်အဲ့ဒါအဓိကပေါ့နောက်တခြားစီးတိုင်းစီးတွေလည်းရှိတယ်ဒါတို့ကနောက်တိုင်းစီးတွေထဲမှာလည်းပဲသူစံအကြိုက်ကြိုက်ကြောင့်စီးတွေပေါ့အသေးကိုထိခိုက်စီးတဲ့ခြေကောက်နေတဲ့ solution တွေပဲအသေးအင်ဆိုင်ကြီးရလာတဲ့ဖြစ်နောက်သူစုစီးစုဖြစ်နေတဲ့လူတွေသူစုစီးစုဖြစ်နေတဲ့လူတွေကဘယ်စီကုန်းအဆလို့ရှင်လည်းပဲသူကအသေးစင်တန်းနေရတာပါ
ဟုတ်ကဲ့ဆရာ
ဘာလို့လဲဆိုတော့ကုခနာကြီးကတုံးတယ်ရဲ့ချက်ပေါ့အဲ့လူတွေမှာသလိုရှင်လေအသေးကိုထိခိုက်တယ်အသေးစီဖို့စီဖို့နဲ့ခါကြတယ်အသေးအင်ဆိုင်ကြီးရတာပါအဲ့လိုလူမျိုးတွေမှာသလိုရှင်တော့အသေးရောင်တဲ့လက္ခဏာအကြလူတွေလိုလည်းပဲစမရေးစစ်စစ်တဲ့နေနဲ့သူ့ကိုဖောက်ကြည့်ပြီးတော့အသေးဆိုလီဗာဖန်ရှင်တက်ဆိုခေါ်တာပေါ့အသေးလီဗာဆန္ဒာကြီးနဲ့ပတ်သက်လို့စမ်းသပ်မှုဆိုလည်းဒီခါတလို့ရှင်အသေးအင်ဆိုင်တက်မတဲ့ဆိုတော့ PVC ရှိတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသေးအင်ဆိုင်နဲ့ပတ်သက်ပြီးတော့ဒီအသေးရောကလည်းဟိုဖြစ်တော့မယ်ပေါ့နော်စပြည့်တဲ့ကာလမှာဘလို့ဆောင်ရန်ရှောင်ရန်နေလို့ဖို့အရေးကြီးတယ
်ရက်ရက်အသေးအင်ဆိုင်ကြီးကိုသာတက်ပြီးတယ်ဒီလိုပတ်တဲ့ဆိုလို့ရှင်တော့ဒီရက်တော့ကလုံးဝဆောင်ပြင်းတယ်ရက်တော့ဆက်နေတယ်ဆိုလို့ရှင်တော့ ကျတော့ဒီမှာဆိုလို့ရှိရင်လည်းဒီနေ့အကျဉ်းလုံးကမတော်ခင်ဖြစ်တဲ့ရတော့လည်းဒီမှာဆိုလို့ရှိရင်လည်းဒီနေ့အကျဉ်းလုံးကမတော်ခင်ဘူးဆက်တစ်ဖက်လုံးတော့သုံးခုရပမာနာ30ကပတ်မှာပို့တယ်နောက်စေဝါးဆိုကန်စီရီယာတဲ့ဒီကကျစီရီယာလည်းပါတယ်အဲဒီကန်စီရီယာကိုချက်လက်တဲ့ခါကျရင်အသိဉာဏ်လေးနောက်မှတွန်းထွက်တာမျိုးရှိပါနောက်နောက်တစ်ခါမှကျရင်တော့သူကလည်းအကြောက်ကြောက်သေးတယ်အက်စပရင်တို့အ โอเคเสียนอกก็ธารุปิสิปาเนี่ยนะคือคู่นี้ป่ะก็มันน่าใส่ปาเหมือนธารุปิสิปาครับอะทุกทีสาตอกเนี่ยมันไม่ต้องมันนี่พอมันนี่ในนั้นมีชื่อได้เลยโอเคเสียนอกก็ธารุปิสิปาเนี่ยนะคือคู่นี้ป่ะก็มันน่าใส่ปาเหมือนธารุปิสิปาครับอะทุกทีสาตอกเนี่ยมันไม่ต้องมันนี่พอมันนี่ในนั้นมีชื่อได้เลยโอเคเสียนอกก็ธารุปิสิปาเนี่ยนะคือคู่นี้ป่ะก็มันน่าใส่ปาเหมือนธารุปิสิปาครับอะทุกทีสาตอกเนี่ยมันไม่ต้องมันนี่พอมันนี่ในนั้นมีชื่อ ဟုတ်ကဲ့ဆရာနော်စီဂျူသွေးဂျူယောဂရှိတဲ့သူတွေအတွက်ကောစီဂျူသွေးဂျူပုံမှန်ချင်းပြဖို့လိုပါဇာတ်တက်ကိုပုံမှန်အနေထားမှာရှင်းရတယ်ဆိုလို့ရှင်တော့ဒက်စီကုန်းအာကိုကောက်ဝင်နိုင်မှာဟုတ်ကဲ့ဆရာဒီအင်ဇိုင်းမမြအောင်အထောက်အကူပြုနိုင်တဲ့ဆောက်ရံနေရှိသေးလားဒါတော့ဇာတ်တက်ကစားရီစားသုံးမှာပေါ့ဒါဆိုပြီးတော့ခုနပြောတဲ့တာရှိကနေစီးပြီးမတုံထားဘူးဒါလို့စီးပြီးမပါတဲ့အောက်ကန
ကိုဝင်းမင်းစီစဉ်ဆွေးနွေးတင်ဆက်တဲ့ဗျူရီရဲ့ကျမ်းမာရေးအစီအစဉ်အပတ်စဉ်ကဏ္ဍကိုနားဆင်ကြရပါခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တင်ဆက်ဖို့အချိန်ရောက်လာပါပြီအန်အေဒီအစိုးရတက်တန်းတစ်နှစ်တာကာလကစီးပွားရေးအခြေအနေတွေကိုဥအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်
NLD အစိုးရစက်တန်းပထမနှစ်မှာစီးပွားရေးတုန်နှင်းနေတာနဲ့ပတ်သက်ပြီးသတင်းမီဒီယာလောကမှာအမျိုးမျိုး we find Yitajavade. Siboy Petanago, Tiziyayo, Mapishi, Nay, Pidu Sawini, Chiniha, Pomu, Suba, Labo, Shide, Elo, Epila, Nasetianito, Mima Times, Mapopiavade. Siboy Chatelaraha, Tampi, Tini, Ejaine, Tia Udi, Sumo Yugu, Tikaine, Chinigu, Yola, Elo, Pikain Pio Party, Okraga, Nebido Mapiovade. Dabime, why yet long as in the Gado, Yeshima, Kaum, Lale Melu, Minjavade. Simi and Tain Lomolo, Sisabo, Dwe, Yangonga, Solo Murugu, Yaya Sinda, Siboyegu, Yetan, Tosi, Delu, I am Evne Gababa, Sinkaza, Nakuzaloma, Topia Tavade. Saipio Maro, Yejide, Dangu, Kaniaromu, Mulin the Lupimalada Bade. Yama Yeni Munamu Komushina, a tipu Tara Rigu, Nesamanga, Yasin like the Hale, Siboyegu, Tognizi, Elu, I am El Casubare. In a Lizoya Tela Jima, the Bawa Dangui Zijaniramu, Pogo Wingwe Lize Yagano, Jacin Toragule, the tribute them are there.
In a Lizoya, Policy Muara Rigu, Shinlin Piatazwa, Timin Yihale, Yichi Elu Subare. အန်အေဒီအဖွဲ့ချုပ်ကထုတ်ပြန်ကြေညာတဲ့မူဝါဒဆန်းနှစ်ချက်ကိုအခြေခံတဲ့စီးပွားရေးအမြင်ကိုအစိုးရအနေနဲ့ပုံမှန်ထုတ်ပြန်တင်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးကနေမှဖော်ပြပါရတယ်။မြန်မာစီးပွားရေးပညာရှင်ဦးလာမောင်ကလည်းစီးပွားရေးမူဝါဒဆန်းနှစ်ချက်ဟာအလွန်ကောင်းမွန်ကြောင်းမူဝါဒမရှိဘဲလုပ်ခဲ့လို့မတိုးတက်တာဖြစ်ကြောင်းသဘောဆောင်တဲ့တွေးဆုံမေးမြန်းကမ်းမှာဇန်နဝါရီ ာမျိုးမတွေ့သေးဘူးလို့ဆိုပါတယ်ဘူဝါရအကောင့်ထဲဖော်ရမှာအစီစဉ်ကြကြဦးစားပေးလုပ်နိုင်ရင်ဒီနှစ်ထဲစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ
်ဘန္တာရေးဆိုင်ရာမှာ NLD အစိုးရဟာသတိထားပြီးမျောမြင်ဆင်ခြင်စွာဆောင်ရွက်နေတယ်လို့ကမ္ဘာပါအစိုးရကစားမှာပေါ်ပြပါတယ်ဒါကြောင့်မို့အစိုးရတက်တန်းပထမ6လပိုင်းမှာစီးပွားရေးတိုးတက်မှု600ခန့်နှုန်းသာရှိပြီမယ်လက်ရှိဗန္ဒာယီနှစ်ခါစပြီးသုံးနှစ်ကာလမှာနှစ်စဉ်900ရာခိုင်နှုန်းကျော်စီးပွားရေးတိုးတက်လိမ့်မယ်လို့ကမ္ဘာဘဏ်ကခန့်မှန်းပါတယ်။အစိုးရအသုံးစရလုံငွေကိုယွန်နှဲအောင်လုပ်ပြီးငွေဆက်ကူတင်သလိုရိုက်နှိပ်ထုတ်ဝေတာမျိုးမလုပ်ဘဲစစ်စစ်ရင်ရင်ဆောင်ရွက်တာဟာငွေကြေးဖောင်းကျွမှုကိုလျော့စေလိမ့်မယ်လို့ဆိုပါတယ်။ဦးသိန်းစင်အစိုးရနောက်ဆုံးနှစ်မှာအစိုးရလုံငွေပြမှုဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့300ခိုင်နှုန်းအထိတို့ပေါ်လာပါလေအစိုးရဟောင်းထားခဲ့တဲ့အမွေစိုးကိုဆက်ခံပြီးဖြည့်ရှင်းရတာဟာလေပြဿနာတစ်ခုဖြစ်ပါတယ
် NLD အစိုးရလက်ထက်မှာလည်းအစိုးရအသုံးစရိတ်လုံငွေပြမှုဟာတိုးပွားလာွယ်ရှိတဲ့အတွက်ဩဂုတ်လမှာဘတ်ဂျက်ပြင်ဆင်ရေးဆွဲပြီးပညာရေးကျန်းမာရေးနဲ့စိုက်ပျိုးရေးကလွဲပြီးအသုံးစရိတ်လျှော့ချတာကိုလည်းကမ္ဘာ့ဘဏ်ကထောက်ပြပါတယ်အနှစ်90ကျော်အသုံးစရိတ်လုံငွေပြလာတာကိုတစ်နှစ်သား NLD အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ NLD စီးပွားရေးအကြံပေးရှောင်းတန်းနက်ကဆိုပါတယ်။ဦးသိန်းစင်အစိုးရခြံခဲ့တဲ့စီးပွားရေးအမွေစိုးကိုတဘောမပေါက်သူတွေများနေတယ်လို့ပြောပါတယ်။ NLD အစိုးရကြောင့်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းသွားလို့ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုအခုမှစတင်ခံစားရတာလို့ရှောင်းတန်းနက်ကပြောပါတယ်။ EB လမှာစသုံးတဲ့ဥပဒေကြောင့်နိုင်ငံခြားငွေယင်းနှီးမြှုပ်နှံမှုပမာဏတိုးပွားလာလိမ့်မယ်လို့ဆိုပါတယ်။
နေပေါင်းများစွာအာဏာပြပြီးတင်ဒရိုလုပ်ခဲ့တဲ့မြန်မာစီးပွားရေးကိုပုံမှန်ပြန်ဖြစ်အောင် NLD အစိုးရကြိုးပမ်းနေတာဟာအကောင့်ထဲပေါ်နေပြီလို့ရှွန်တန်နာကသုံးသပ်ပါလေ။လွန်ခဲ့တဲ့နှစ်ကပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဟာနိုင်ငံခြားကုမ္ပဏီတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့ဆိုပါလေ။မြန်မာစီးပွားရေးမှာနိုင်ငံပိုင်လုပ်ငန်းနဲ့အစိုးရဆက်ဆက်နေတဲ့လုပ်ငန်းတွေကြီးစိုးနေတာကြားပါပြီ။ဒါလို့ကိုဂျိုးရှာအုပ်စုရဲ့အခန်းကဏ္ဍကိုနေနိုင်တဲ့မြန်မာနယ်အောင် NLD အစိုးရကြိုးပမ်းနေတာဟာအတော်လေးခရီးရောက်တယ်လို့ရှွန်တန်လကပြောဆိုကြောင်း AP လက်ခုနှစ်ရင်းတို့အေယာဝတီအင်္ဂလိပ်သတင်းမှာစန်ဒီဘရွန်ကရေးသားထားပါတယ်။နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်တဲ့စီမံကိန်းကိုစတင်အကောင့်ထဲပို့နေပြီဖြစ်လို့နိုင်ငံပိုင်လုပ်ငန်းတစ်ဝက်ကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းနိုင်တယ်လို့ဆိုပါတယ်။နိုင်ငံပိုင်ဘိုင်လုံငန်းကိုပြုပြင်ပြီးအသေးစားအလတ်စားလုပ်ငန်းရှင်တွေကိုငွေချေးတာဟာ NLD အစိုးရရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။စစ်အစိုးရတွေလက်လူရှုခဲ့တဲ့လူသားချင်းပြည့်တိုးတက်ဖွံ့ဖြိုးရေးအတွက် ကျမ်းမာရေးနဲ့ပညာရေးမှာ NLD အစိုးရဆောင်ရွက်နေတာဟာအရေးကြီးတယ်လို့ဆိုပါတယ်အစိုးရဆိုတာအမိန်ပေးသူမဟုတ်ဘဲတိုးတက်ဖွံ့ဖြိုးအောင်ကူညီသူတာဖြစ်တဲ့လို့ NLD အစိုးရအကြံပေးပုဂ္ဂိုလ်ရှွန်တန်းကရှင်းပြသွားပါတယ်ခင်ဗျာ
ဒီကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်တိုင်းချီဆိုင် BNI
ဆင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်တွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်ပြင်လာပါရှင်ကျွန်မက အမီပါ BNN ဝိုင်းလော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြို့တော်တောင်ကြီးမှာရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအစ်စ်နိုင်ငံရေးစီမီပွဲကျင်းပတဲ့တဲ့တင် မူရစီဝါကင်းစင်မှုအတွက်ကချင်ပြည်နယ်ကလူထုထောင်ကနန်းကဆန္ဒထုတ်ဖော်လမ်းလျှောက်တယ်ဆိုတာနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရင်းစေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်
အမျိုးသားအစည်းအဝေးကိုကြားကြရမှာပါရှင်။ကျွန်မကနူပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားချက်နဲ့ရှမ်းပြည်နယ်အစိုးရကဦးစီးပြီးတောင်ကြီးမြို့မှာ၃ရက်ကြာကျင်းပခဲ့ပါတယ်။ဧပြီလနဲ့ဆက်၃ရက်နေ့ကနေ၂၅ရက်နေ့အထိတောင်ကြီးမြို့တော်ခမ်းမမှာကျင်း Susubang, Lia Jo, Taya, Kevare, Shandayan Damia Democracy, Puecho, Tongji Mune, Twenye Mu, Namia, Ugaro, Shan Muda, Senanga Ye, Sunubu, Chimpa, Quemaya, Dibe, Tongjima, Dita, like Muda, Senanga Ye, Sunubu, Chimpa, like Daha, Dijiso Mumushi Bulo, Subare, Dijango, now by Male, Jaja, Yamava.
Rakangine, Situ, Gentama, Pansi, Kanya, Mia, Umioga, Mia, the Sound Seattle, Unanda, Tarane. ဥခိုင်မြင်တို့လူမြောက်ဖို့အတွက်ကြောက်တော်မြို့မှာလူထု900ခန့်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီလနဲ့ဆက်၄ရက်နေ့ကတောင်းဆိုခဲ့ကြတာပါရခိုင်တပ်မတော်
အေအေနဲ့အစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလတန်မြစ်နယ်ပြည်လောင်တင်ရွာဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးရှောင်ချင်းပြည်သူရာကနန်းဟာနေရက်အသီးသီးပြန်နေကြပါတယ်အပရလ20ရက်နေ့ကမိသားစု62စုလူဦးရေ300ကျော်ဟာသူတို့ရဲ့ဇာတိရွာဖြစ်တဲ့ပြင်ဆိုရွာကိုပြန်သွားကြတာဖြစ်ပါတယ် စစ်ဘေးရှောင်ပြည်သူတွေပြန်လဲအခြေချနေထိုင်ဖို့အိမ်ထောင်စုတစ်စုစီအတွက်စက်35တိန်တန်တဲ့နေစရာအိမ်နဲ့အတူမိသားစုတစ်ခုငွေကျပ်3သိန်းစီပေးကမ်းထောက်ပံ့ခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်စီပင်တာယာရေးတက်ဆက်နဲ့စက်မှုလက်မှုဝန်ကြီးဆလန်းအိုက်ဆက်ခင်ကပြောပါတယ်အဲ့ဒီစစ်ဘေးဒုက္ခတွေဟာရခိုင်တပ်မတော် အေအေနဲ့အစိုးရတပ်မတော်တို့ကြားနှစ်ထောင်ဆန်ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးတိမ်းရှောင်ခဲ့ကြတယ်တနင်္လာနေ့တိုင်းဒေသကြီးတနင်္လာရီမြို့နယ်မှာတနင်္လာနေ့ပြစ်ခတ်ရက်10ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်မြို့သားစီယုံ KNU နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ် ကရင်မြို့သားစီယုံ KNU နဲ့တနင်္ဂနွေနေ့ပြစ်ခတ်ရက်စရေတဘောတူစာချုပ်NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းပိနေတဝဲခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ပထမဆုံးအကြိမ်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ဒေတာအတွင်း KNU တာဝန်ရှိတဦးကပြောပါတယ်။ကချင်ပြည်နယ်အတွင်းမူရစေဝါကင်းစင်ဖို့ကချင်ပြည်နယ်တဝန်းကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြစုတောင်းဝေပြုတဲ့အစီအစဉ်
ပြောပါတယ်ပတ်စံဖွဲ့ဟာ၂၀၁၆အတွင်းမှာပဲဘန်ကင်းအေကဒေသောင်ကျော်ဖြစ်စည်းနိုင်ခဲ့ပြီးမူရစ်သုံးဆွဲသူတွေကိုဖြတ်ပေးခဲ့တာ၈ထောင်ကျော်ရှိနေပြီလို့လည်းပြောပါတယ်ပချင်းပြည်နယ်ပမောက်ခရိုင်မန်စီမြို့နယ်မှာအစိုးရတပ်မတော်တပ်ခန်း၄တောင်ရာစစ်ခင်းတစ်ခုမှထောင်ထားတဲ့မိုင်ပေါက်ကွဲမှုကြောင့်တောင်ရာလုတ်ကန်နေတဲ့မိသားစုဝင်၃ဦးထိမှန်ပြီးကလေးမတ်တဦးသေဆုံးသွ
အခုဆက်ပြီးတော့တင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ20ရာစုပင်လုံညီလာခံဒုတိယအကြိမ်အတွက်ရှမ်းပြည်နယ်အစိုးရကနေဦးဆောင်ပြီးတော့ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာဒေသလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတရက်ကိုဧပြီလ23ရက်နေ့ကနေ25ရက်နေ့ထိကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကနေရှမ်းပြည်နယ်ကတိုင်းရင်းသားတွေလိုအပ်နေတဲ့နိုင်ငံရေးအဖြစ်ရလာနိုင်လား20ရာစုပင်လုံညီလာခံအတွက်ဘလို့အထောက်အကူဖြစ်စေမလဲဆိုတာကိုနမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်
။ရှမ်းပြည်နယ်မြို့တော်တောင်ကြီးမြို့မြို့တော်ခမ်းမန်မှာကျင်းပခဲ့တဲ့ရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးအင်ကာနေ့အထိ3ရက်ဆက်တိုက်ကျင်းပခဲ့ပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသညနိုင်ဦးစီအလုပ်အမှုဆောင်ပြည်နယ်လူတော်ကိုယ်စားလှယ်ဦးရန်ကျော်ကတော့ဒီဆွေးနွေးပွဲကနေစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့မျှော်လင့်တယ်လို့ပြောဆိုပါတယ
်။အမျိုးသားရေးအစဉ်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်တာမတန်ဖိုးရှိပါတယ်ပေါ့။အဓိကတော့ကျွန်တော်ဒီဆွေးနွေးပွဲကနေငြိမ်းချမ်းရေးရရှိဖို့အရေးကြီးပါတယ်။ငြိမ်းချမ်းမှာတော့ကျွန်တော်နိုင်ငံတော်ရေးတိုးတက်ဖို့ပြောမှာဖြစ်ပါတယ
်။တက်ရောက်တဲ့သူ400ကျော်အနက်အဖွဲ့အစည်းကိုယ်စားလှယ်တွေကစာတမ်းအဆောင်80တင်တွင်ဖတ်ကြားခဲ့ပါတယ်ပင်လုံမြို့ကတက်ကြွလှရှားသူလူငယ်ဆိုင်းဟောင်စစ်ကတော့ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်မပေးဘဲဒေသအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာရှမ်းတွေအတွက်ပါအခွင့်ရေးမှမရှိဘူးလို့ပြောပါတယ
်ရှမ်းတိုင်းကပါအခွင့်အရေးရတာတွေ့ရတယ်။အနာထောင်လေးရတယ်ဆိုတော့အဲ့ဒါဆိုကျွန်တော်ပြောလို့ပေါ့အဖက်စီပေါင်းစုံပါပါရင်နောက်လာမှလာမယ်နဆက်တဲ့ရဆွေးနွေးလာခါကျတော့ကျင်းပဖို့အတွက်အမြန်တော့လည်းပဲရှိနေပါလား
ရှမ်းပြည်နယ်အစိုးရဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကတော့အဲ့ဒီညီလာခါမှာတင်သွင်းတဲ့စာတမ်းတွေကိုစုစည်းပြီးနိုင်ငံရေးစီးပွားရေးနေရာနဲ့တဘာဝတရားစာတမ်းဆိုင်ရာစာတမ်းသုံးဆောင်ဖြစ်အောင်စုစည်းပြီးနေပြည်တော်မှာမကြာခင်ကျင်းပမယ်27ရက်စုပင်လုံညီလာခံဒုတိယအကြိမ်မှာတင်သွင်းသွားမယ်လို့အခမ်းအနားမှာပြောကြားခဲ့ပါတယ်ရှမ်းတိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့တောင်ကြီးမြို့နယ်ပါတီအတွင်းရေးမှူးနောင်မြဦးကတက်တုပ်ရိုက်ကျင်းပခဲ့တာဖြစ်တဲ့အတွက်အဲ့ဒီဆွေးနွေးပွဲဟာပြည့်စုံမှုမရှိဘူးလို့ပြောပါတယ်
ဒီကနေ့ကလာတော့ဒီအမြန်မြန်လုပ်ရတဲ့တော့ရလကတော့အရင်ပြည့်စုံမှုလို့တော့ shooting ပြည့်စုံမှုတော့ခက်အခြေပဲ
ကန်လူရင်းနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရံမှာဒီတစ်ခေါက်အားနည်းမှုတွေရှိနေပေမဲ့နောက်တစ်ကြိမ်အတွက်အတွေ့အကြုံပဲလို့ PNL ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်။ဒါကျွန်တော်တို့ရဲ့ပထမဦးစားပေးတောင်းတော့ကျွန်တော်တို့ဒီဂျန်လူကြီးတို့ဖက်ဒရယ်မှုနဲ့ပြည်ထောင်စုတို့ထူထောင်နိုင်ဖို့ဒါကတော့အဓိကကျွန်တော်တို့အားလုံးရဲ့ဘုံညီမှန်းချက်ဖြစ်ပါတယ်။ဒါအမြင့်မားဆုံးဖြစ်ပါတယ်။ပထမအကြိမ်ပေါ့လေစစချင်းလုပ်တဲ့အပေါ်မှာတော့အားနည်းချက်တွေရှိတယ်နောက်အချိန်တွေမှာတော့ဒီအားနည်းချက်တွေကိုအတွေ့အကြုံတွေယူပြီးတော့ဒါဆောင်ရွက်ရမှာဖြစ်ပါတယ်
ဒေသအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲများပြည်နယ်အလိုက်တိုင်းဒေသကြီးအလိုက်ကျင်းပပြည်စည်းတကာလလာမယ့်မေလနောက်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရက်စုပင်လုံညီလာခံဒုတိယအကြိမ်ကျင်းပသွားဖို့ရှိနေပါတယ်ရှင
်ဆက်ပြီးတော့ချင်းပြည်နယ်မှာချင်းပတီပူပေါင်းရေးနဲ့ပတ်သက်ပြီးတော့ချင်းတိုးတက်ရေးပါတီ CPP ကအချက်9ချက်ပါတဲ့အစုပြုချက်ကိုမကြသေးခင်ကထုတ်ပြန်လိုက်ပါတယ်ချင်းနိုင်ငံရေးပါတီတွေရဲ့ပူပေါင်းရေးလမ်းကြောင်းကဘလို့အခြေအနေရှိနေပါသလဲတပါတီအဖြစ်ပူပေါင်းနိုင်မဲ့အလားအလာရောရှိပါသလားအကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ
်အတန်တွေတာကြားနေရပြီယနေ့အချိန်ထိလက်တွေ့အကောင်အထည်ဖော်မှုရှိမလာသေးတဲ့ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပူပေါင်းရေးခြေလှမ်းဟာအချိန်မစွဲသေးတော့ပဲအစောတလင်အကောင်အထည်ဖော်သိမ့်ပြီးလို့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌပူထန်နုကကပြောပါတယ်
ปีตุยกับปูปองแม่ชูเรอตานกะจาราจาดิจันรู้ปองแม่ปองแม่ตาของสองเป็นอ่ะเปียวนี่แหละเล็ดดูเลยบ้ามาตีตีจ้าจ้าเมื่อปองแม่ชูราเลยมาตียาที่กับพี่เมียนเมียนจันรู้ตัวจริงปองแม่อดูดูอะคู่กันเลยกับมิวเนี่ยตีตีมาชีกุกอยู่ลุยอ๋องจันรู้เปลี่ยนไปกว่าทีมตีลุไม่ยาบูแต่ปาร์ตี้นี้เนี่ยจันรู้มิวเนี่ยตีตีกูเล่เล่ไปหรอสิยงดีซาโล
အမျိုးသားကြီးလည်းနှူးချမှုရှိလာအောင်သူ့တဘောနဲ့အမြန်ဆုံးအကောင်ထက်ပေါ်ရှိခြင်းနဲ့ဆန္ဒနဲ့သူတို့တင်ပြရချင်းဖြစ်တယ်။ချင်းတို့တန်ရေးပါတီဟာပြီးခဲ့တဲ့မလ3ရက်နေ့ကတတိယကျင်းမြောက်ပါတီညီလာခံကျင်းပခဲ့ပြီးချင်းပါတီများပူးပေါင်းရေးဆိုင်ရာစုစုတဲ့အချက်ကိုလည်းချက်ကိုဆုံးဖြတ်ခဲ့ကြတာပါ။ချင်းမျိုးရာကိုစားပြုအနေနဲ့ဖွဲ့စည်းထားတဲ့ချင်းတို့တန်ရေးပါတီချင်းသူမိုကရေ
ပေါင်းချင်တဲ့သူတွေရှိနေတာဖြစ်တယ်လို့ချင်းမျိုးရာဒီမိုကရေစီပါတီရဲ့အထွေထွေသွေးမှုဆလိုင်းကျုပ်ဖိထောင်ကပြောပါတယ်။ပါတီအတီးတီထဲမှာမပေါင်းချင်တဲ့သူတွေကတော့အနည်းငယ်များတော့ရှိနေတာပဲဒီ။ဆိုတော့အဲ့ဒီဟာရဲ့တရက်ကလည်းရှိနေတာပေါ့။ဒါကတော့ပါတီအားလုံးမှာရှိနေတာပါပဲ။မပေါင်းချင်တဲ့သူဒါမှမဟုတ်လက်ရှိရှင်းဆိုတဲ့အနေအထားကိုကျင်းတဲ့နေတဲ့လက်ခံတဲ့သူတွေပြောမွေးနေတဲ
光一下的博主台币非常强把这你来看送掉钱在路上方面都标完了
是一是你呢请把地不帮一下的保住比大比的那么你阿拉古正如把地你来看嘛变成别把门把地你来看送掉钱他那我送我地比的
阿库拉西马罗前面看巴蒂基东库呢牛奶苏库奇干尼波西达的巴蒂呢可能库卡西尼比约个外头啊修尼开家啥嘞巴蒂的库店呢没亚蒂能开啥家路违反目的来西尼巴嘞前巴蒂瑞拉曼那汤的是约个外没单看他巴蒂皮布邦能家嘛拉苏拉古罗少吉亚嘛皮巴嘞
阿库塞比的人见着古纳先在亚马巴什
牧业计划跟上这一步，给村民们个路途长个那个燃烧生产边开发嘞。
到了新瑞古纳新的开发那个罗，怎么路边呢？外头大路呀，你不是正式比你的专业的电路还没批发嘞？那这里嘛，是什么边送菜呀？阿妈是怎么个阿弥拉？
တိုင်းချီဆိုင်ဗီအန်အိုင်ဝန်တော်သားတွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသားဒေသတွေကတိုင်းရင်းသတင်းလောက်ကိုနားဆင်ခဲ့ရတာပါခင်ဗျာ VO ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VO ရဲ့ Facebook ကနေပြီးလဲတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်မနက်ဖြန်မနက် VO ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံနှုန်းကြိမ်မနက်6နာရီကနေ9နာရီအထိလိုင်းလိုမီတာ24 32 39တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်အဲ့ဒီမှာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောက်ကိုနားဆင်ရမှာပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦးခင်ဗျာ
။အာဖဂန်နိုင်ငံရှိဘက်ကအဲဆစ်သွေးချွာရီအမဂန်စကန်ကိုတက်ခတ်ခဲ့တဲ့စစ်စင်ရေးအတွင်းအမေရိကန်တပ်ဖွဲ့ဝင်2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိသွားခဲ့တဲ့အကြောင်းအမေရိကန်ပင်လယ်ကိုစစ်ဌာနချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်။နဂါပြည်နယ်မှာပေါ်ထုံးနေညဘက်တိုက်ပွဲအတွင်းသေဆုံးခဲ့တာဖြစ်တဲ့အကြောင်းပင်လယ်ကပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီးဂျက်ဖ်ဒေးဗစ်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယား၏အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံရမှာပိတ်ဆို့တန်ခတ်မှုတွေနဲ့တန်တမာနည်းလမ်းတွေကိုအသုံးပြုပြီးဆစ်ဆက်ညီနိုင်ရေးပြန်လောက်လာအောင်ဖိအားပေးဖို့အရေးကြီးတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအလေးထားပြောကြားသွားပါတယ်ဆွေးနွေးမှုတွေပြန်လုပ်နိုင်မယ်အလားအလာရေးရမရှိသေးပေမဲ့တရုတ်နိုင်ငံကဆွေးနွေးဖို့ဖိအားပေးနေတာကအရေးကြီးတယ်လို့လည်းအကဲခတ်တွေကယူဆနေကြတာပါဆီးရီးယားနိုင်ငံဒမက်စကတ်မြို့တော်ကနိုင်ငံတကာလေဆိပ်နည်းလက်နက်တဲ့ဆောင်ရရကိုအစ္စရေးကလေကြောင်းကနေဒီကနေ့တက်ခတ်မှုဖြစ်ခဲ့ပြီးနောက်မှာပဲတင်းမာမှုတွေကြီးထွားမလာအောင်ရှောက်ရှားဖို့အစ္စရေးနဲ့ချန်နိုင်ငံတွေကိုရုရှားကတိုက်တွန်းလိုက်ပါတယ်မတူညီအခြေအနေတွေကြုံနေရတဲ့ဒေသမှာနောက်ထပ်တင်းမာမှုတွေကြီးထွားမလာဖို့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့တင်းတင်းတင်းတင်းဆောင်ရွက်ဖို့ရုရှားသမ္မတရဲ့ပြောခွင့်ရသူဒမီထရီပက်စကော့ကမော်စကိုမြို့မှာသတင်းနောက်တွေကိုပြောဆိုလိုက်ကြပါအမေရိကန်ပြည်အစိုးရမက္ကဆီကိုကနေဒါနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်နေပြီးတက်တန်း23နှစ်ရှိနေပြီဖြစ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်မွမ်းမံပြီးအသေးရေးဆွဲဖို့သဘောတူညီချက်ရရှိမယ်အလားအလာတွေရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။နေ့ရုံးကပဲမက္ကဆီကိုသမ္မတနဲ့ကနေဒါဝန်ကြီးချုပ်တို့နဲ့ telephone says Gabioma, Dwadu Chugu, Chapimesa, Pian Yin Yuso, Pioso Gajabi, Taule, Sinzabi, Lekangerejo, Pignimave, Tama Kranga, Tutalumuku Yakani, Pioso Gerava, Taimele, the Watun Chem Yausuino, left out Watun Chebu, Chiama, Chidelule, Pioso Gavae, American Tama Chipu, Chugange, Kalat Shama, Tama Kranga, left out Watun Chebo, we went Pioso Gabi, to the Pin, Loaga Zizare, Mexico Nango, American Community, Pioshi Conetre, American Locani,
လွတ်ဆုံးရှုံးရတဲ့သဘောတူညီချက်တည်းဖြစ်နေလဲဝေဖန်ပြောဆိုထားတာဖြစ်ပါတယ်ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရေမှုကကိုရန်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာတော့ဘေလ်ဘောဘာဖြစ်ပါတယ်ပြည်ဝေးအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်9:00နဲ့စနေနေ့ လိုင်းနူမီတာ24.5အသံလှင့်50တက်တူကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သောရရှင်များအားလုံးဘေးဘေးရာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေဗီအိုအေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.